Welcome to the Voice of America in Burmese.
Mingla ba shin. VOA American tan ya 2019 khu ni November la 3 ya tani ni ne nyat ni 6 nai kwe ga 9 nai thi season 2 go American pi raung su myo ro Washington DC ga ni dai yai thau lwin pe ni ba bi. Line do meter 18 19 ne 25 ro ga ni phan yu na sin nai ma le shin.ကျွန်တော်ခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းငွေနေနောက်ဆုံးရသတင်းတွေကိုမအများသတင်းအောင်နဲ့ဒူကြီးညာပေးသွားမှာဖြစ်ပါတယ်ဒီခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်မတန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံထိပ်သီးစည်းဝေးမှာဒီနေ့ပြောကြားလိုက်ပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့မနေ့ကထိတိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကတရုတ်ဆိုရပိုင်ရှင်းဟွာသတင်းအေဂျင်စီရုံးကိုတိုက်ခိုက်ခဲ့ပါတယ်။စီးရနိုင်ငံမြောက်ပိုင်းကဈေးတစ်ခုမှာဒီနေ့ကားဘုံးပောက်ကွဲခဲ့တာကြောင့်13ယောက်ထပ်မံတိစုံသွားခဲ့ပါတယ်။ဒီလိုနောက်ဆိုရဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားကနျူကလ িয়ার ဆွေးနွေးပွဲတွေဆက်ပြီးတော့အောင်မြင်ထားမြောက်နိုင်ပါသလားဆိုတာသိရမှာဖြစ်သလိုသတင်းသမားတွေပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်မှုတွေကနေပြစ်ဒဏ်ကွင်းလွတ်
I think he said on many, many occasions how it's important for all leaders to show respect for the freedom of the press.
သမဂ္ဂယုံသတင်းနဲ့ပြည်ပဆက်ဆံရေးဆိုင်ရာအကြီးအကဲရဲ့ပြောကြားချက်နဲ့တူနားဆင်ရမှာဖြစ်ပါတယ်ရှင်။အဲဒီနောက်အာဆီယံဒေသကလူငယ်တွေရဲ့အနာဂတ်အတွက်အားကစားမှယင်းနှိမ့်နှံ့ကြဖို့ကမ္ဘာပေါ်လုံးအဖွဲ့ချုပ်ကအာဆီယံခေါင်းဆောင်တွေကိုတိုက်တွန်းလိုက်တာလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြပစင်အောင်တို့ပြောပြပါမယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်မတန်ပဲစိုးရိမ်ပူပန်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ဒီပဋိပက္ခနဲ့ပတ်သက်လို့အရင်းခံအကြောင်းတရားကိုကင်တွယ်ဖြေရှင်းဖို့နဲ့သူတို့တွေလုံလုံခြုံခြုံနေရရင်ပြန်နိုင်ရေးဆောင်ရွက်သွားဖို့ကိုလည်းကုလအတွင်းမှူးချုပ်ကတိုက်တွန်းခဲ့ပါတယ်။
And I remain deeply concerned about the situation in Myanmar, including Rakhine State, and the plight of the massive number of refugees in Cox Bazar.
Rakhine မြေနယ်ကအခြေအနေနဲ့ Cox Bazar ကမ်းမှာရှိနေတဲ့ဒုက္ခသည်အစုလိုက်ပြုံလိုက်နေထိုင်ဆင်းရဲမှုတွေအင်ဆိုင်နေရတဲ့ပတ်သက်လို့အင်မတန်စိုးရိမ်မိပြီးပဋိပက္ခရဲ့ရင်းမြစ်ကိုမြန်မာအစိုးရအနေနဲ့ဖြေရှင်းဖို့တာဝန်ရှိကြောင်းနိုင်ငံကစံနှုန်းစံထားရည်နဲ့ညီဒုက္ခတွေအနေနဲ့လုံခြုံပေးကင်းစွာဂုဏ်သိက္ခာရှိရှိနဲ့ကိုယ်ဆန္ဒနဲ့ကိုယ်နေရပြန်နိုင်ကြမဲ့ဝန်ကျင်တစ်ခုမြန်မာအစိုးရအနေနဲ့ဖန်တီးပေးဖို့လိုတယ်လို့အတွင်းမှူးချုပ်ဂူတာရက်စ်ကပြောကြားခဲ့တာပါအခုတနင်္ဂနွေနေ့မှာကျင်းပနေတဲ့ဒီအာဆီယံရှစ်တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးတွင်ကုလသမဂ္ဂအတွင်းမှူးချုပ်ကအခုလိုပြောဆိုသွားခဲ့တာပါအဲ့ဒီမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့လူငယ်တက်တီနဲ့ညမီရှင်းလေးစစ်စင်ရေးတွေကြောင့်ရိုဂျာဒုက္ခတွေတိမ်ကနန်းနဲ့ချီပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်အစိုးရတက်ရဲ့ညမီရှင်းလေးနဲ့စစ်စင်ရေးတွေအတွင်းရိုဂျာမွတ်စလင်တွေကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးတွေကတော့ပြောနေပါတယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သစ်မခံသလိုလူခွင့်အချိုးဖောက်မှုဆွဆွဲချက်တွေဟာတစ်ဖက်သက်ဆန်ချက်ကားလွန်းနေဆိုပြီးတော့တုံ့ပြန်ထားပါတယ်။ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လာရင်တိုင်းကနန်းရှိတဲ့ရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်မအောင်မြင်ဖြစ်နေတာအပြင်ဒေသတွင်းအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာလုံခြုံရေးတပ်တွေကြားလက်လော့စ်စ်ပွဲတွေကြောင့်လည်းရခိုင်အရေးနိုင်ငံကစိုးရိမ်ချက်တွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
အင်းနေနိုင်ငံတွေအကြားမှာရေပိုင်နဲ့အငင်းပွားမှုရှိနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်စီမင်းစည်းကမ်းမူပေါင်းသတ်မှတ်ရေးအတွက်အရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံတကာရေချောင်းသွားလာမှုမှာအချက်အချာကျတယ်လို့အရင်းမြစ်ပေါ်ကျွေတဲ့တောင်တရုတ်ပင်လယ်ပြင်နေရာအတော်များများကိုသူပိုင်တယ်လို့တရုတ်ကပြောနေပြီးတော့ဒီအတွက်အင်းနေချင်းအရှေ့တောင်အာရှနိုင်ငံတွေနဲ့ရေပိုင်နဲ့အငင်းပွားမှုရှိနေတာပါ။အဲ့ဒီကကျွန်းတန်းတစ်ခုမှာတော့တရုတ်ကစီးရေးဆိုင်ရာအဆောက်အဦတွေပါဆောက်လုပ်နေတယ်လို့ဆွဆွဲခံထားရပါတယ်တရုတ်အနေနဲ့အဲ့ဒီဒေသမှာစီးရီးလှုပ်ရှားမှုလုပ်နေတာစီးရီးဆိုင်ရာအဆောက်အဦတွေဆောက်လုပ်နေတာငါးဖန်းတင်မောတွေကိုအနှောက်အယှက်ပေးနေတာတွေရှိနေတာပါဒါကြောင့်ရေပိုင်နဲ့အငင်းပွားမှုကိုရှင်းပေး
ဟောင်ကောင်မှာအခုဆိုရင်စနားပြပွဲတွေဖြစ်တာဟာသတင်းပတ်22ပတ်မြောက်ဖြစ်သွားခဲ့ပါပါ။ Hong Kong Magu so yin sana pya bori pita ha dren bat na sana pa miyo pita ke ba bi. Shien wa dren ta na gara di yain zai ne luyang gari ha dru dren ta na di dgari ne. Longyo isne di go chu pa wanya bi do egangu mi shu la di si yong ni na pata ri lo ke re so yu da pyo ba re. So ya ne yeda pa ga Hong Kong bi dru ya taong so jya di go yi ma sai be. Li lu shu bi pi ne ne jao. Ta jao dru ya taong so jya di go sa bi do lo jine so ra go pya bo dwe. စနားပြတာတွေကိုဆက်လုပ်သွားဖို့လိုတယ်ဆိုပြီးတော့အသက်17နှစ်အရွယ်စနားပြသူကော်ဒန်ဆွိုင်ကတော့AFP သတင်းဌာနကိုပြောပါတယ်။ဒါမဲ့လည်းဒီနေ့မှာတော့ဟောင်ကောင်မှာစနားပြပွဲတွေကြီးကြီးမားမားလုပ်ဖို့ပြင်ဆင်ထားတာမရှိခဲ့ပါဘူးခင်ဗျာ။
ဤရနိုင်ငံဘက်ဒတ်မြို့မှာအစိုးရစန့်ကျင်ဆန္ဒပြသူတွေကအဓိကလမ်းမကြီးတွေကိုပိတ်ဆို့မီးရှို့ပြီးဆန္ဒပြခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြသူတွေဟာကားတာယာတွေတစ်သားတွေနဲ့တခြားအပျက်စီးအပိုင်းစားတွေကိုလမ်းတွေပေါ်မှာမီးရှို့ပြီးရင်အသွားလာပိတ်ဆို့အောင်လုပ်ခဲ့တာပါ။မနေ့စနေနေ့ကမြို့လေရင်ပြင်နာကလူတောင်းနဲ့ချီတဲ့ဆန္ဒပြပွဲတွေအတွင်းမှာလည်းအနည်းဆုံးလ can use on it a pretty way out of being now by my poise. He get it. So, yeah, pray to my gentle chasa muri again. A low limit we in Yapia Larane. Did you lulu to a winsa muri nyan tin larry jaw? A so, yeah, a down lady, JJ, gentle low sound people down sore and in it. Iranian and down mind titarine, back tech muroma. Sanapia worry out of Balagrega satin gerale pipare. Sanapia worry satin gregani a cooty. A nezon lunia jo te songa yadalo. Taujaniga. Danya ya tare to rega ngayo taman te songa yadalo. Dawin shiduga piovare. Sanapia to the chuga. A soya ne dita drain. Iran nangay patiri jama setu mushini yagole. Majina jang porto kevare. Sanapia worry go usang do mashidalo. A poes idia and nine sanya nida mahote epi. Suzi ninu mule mashibulo. Subarishin. ဖြူရီမရီအန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီထိ စီးရီးယားနိုင်ငံမြောက်ပိုင်းနယ်စပ်မြို့ဖြစ်တဲ့တောအပ်မြို့ကဇေတခုနာမဒီနေ့ကာဘုံတလုံးပေါက်ကွဲခဲ့တာကြောင့်စစ်တုံးရောက်ထပ်မနေသေးဆုံးသွားတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အခုချိန်ကြီးတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့မပြောသေးပါဘူးဒါပေမဲ့စီးရီးယားဒီမိုကရက်တစ်တပ်ဦးSDF အဖွဲ့ရဲ့အစိပ်ပိုင်းဖြစ်တဲ့
ဒီကမဟာမိတ်အဖွဲ့ဖြစ်တယ်လို့တတ်မှတ်ထားတာပါ American သမ္မတ Trump ကဒေသတွင်းမှာရှိတဲ့ American တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တူရကီစစ်တပ်နဲ့ Syria မှာရှိတဲ့သူတို့ရဲ့မဟာမိတ်ပြည်သူစစ်တွေကစီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ SDF အဖွဲ့တွေကိုထိုးစစ်တွေဆင်ခဲ့ကြတာပါ။အဲဒီနောက်မှာတော့တူရကီကတောင်အဘက်မြို့ကိုဒီပြီးခဲ့တဲ့လကတူရကီဘက်ကထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမျိုးတော်အစ္စလာမဘတ်မှာဝန်ကြီးချုပ်အင်မရန်ခန်ယာရုကနေနှုတ်ထွက်ပေးဖို့တတ်မှတ်တောင်းဆိုထားတာပြည့်မဲ့အချိန်ကိုတောင်းနဲ့ချီတဲ့ဆန္ဒပြသူအစ္စလာမစ်ဝါဒီတွေဟာဆန္ဒပြစခန်းတွေကနေစောင့်နေကြပါတယ်။ဝန်ကြီးချုပ်အင်မရန်ခန်ကိုတရားမဝင်ခန့်အပ်ထားတဲ့ဝန်ကြီးချုပ်အဖြစ်ပြောဆိုတဲ့အစ္စလာမစ်ဝါဒီဘာသာရေးခေါင်းဆောင်မိုလာနာဖာဇာရာမန်ကအစ္စလာမဘတ်မြို့မှာပြီးခဲ့တဲ့အပတ်တွင်ကဆန္ဒပြပွဲတွေကိုဦးဆောင်သူဖြစ်ပါတယ်။ဝန်ကြီးချုပ်ခန်နှုတ်ထွက်ပေးဖို့ကိုရာမန်ကအစိုးရအဖွဲ့တွေကသူ့ရဲ့ဘက်တော်သားတွေကိုညွန်ကြားစီခိုင်းနိုင်တယ်လို့လည်းအရေးအမွဲပြောတာပါ။ဝန်ကြီးချုပ်ခန်ကတော့သူ့အနေနဲ့နှုတ်ထွက်ပေးဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်။ဒီကနေ့တနင်္ဂနွေညကိုနောက်ဆုံးထားပြီးတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တတ်မှတ်တောင်းဆိုထားတာဖြစ်တဲ့အတွက်ပါကစ္စတန်အာဏာပိုင်တွေကဆန္ဒပြစခန်းတစ်ဝိုက်မှာလုံခြုံရေးတွေတိုးမြင့်ထားပါတယ်။ဆန္ဒပြစခန်းပတ်လည်မှာပိတ်ဆို့ကာရင်ထားတယ်လို့ရဲတပ်ဖွဲ့နဲ့အရန်တပ်ဖွဲ့တွေကိုလည်းတက်ဖြန့်ချထားပါတယ်ရှင်။
အမေရိကန်ကိုပြောင်းရွှေ့အခြေချနေထိုင်မဲ့သူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာယူမယ်ဆိုရင်သူတို့အမေရိကန်ကိုရောက်တဲ့အခါမှာကျန်းမာရေးစောင့်ရှောက်မှုအာမခံရှိမယ်ဒါမှမဟုတ်ကျန်းမာရေးအတွက်ဈေးကူတာမှုဈေးကိုတက်နိုင်တယ်ဆိုတာကိုသက်သေပြရမယ်ဆိုပြီးဒမထရမ်အစိုးရရဲ့အမိန့်ကိုယာယီဆိုင်းငံ့ဖို့အော်ရီဂွန်ပြည်နယ်ပို့တ်လန်းမြို့ကပြည်ထောင်စုတရားသူကြီးကစနေနေ့မှာဆုံးဖြတ်လိုက်ပါတယ်။အမေရိကန်ခရိုင်တရားသူကြီးဘိုက်ဆိုဆိုင်းမန်ကအခုလိုယာယီတောင်းရန်ထုတ်လိုက်တာကြောင့်ဒမရရဲ့ဒီညွန်ကြားချက်အမိန့်ဟာဒီကနေ့မှစတင်သက်ဝင်မှာမဟုတ်ပါဘူး။ဒါပေမဲ့ဒါဟာတရားသူကြီးရဲ့ယာယီဆုံးဖြတ်ချက်ပဲဖြစ်ပြီးတော့ဒီသမရညကြားချက်ပေါ်မှာနောက်ဆုံးဆုံးဖြတ်ကိုတော့ဘယ်တော့အမိန့်ချမလဲဆိုတာကိုမသိရသေးပါဘူးခင်ဗျာ
American ပြည်ထောင်စု California ပြည်နယ်တောင်ပိုင်း Ventura ခရိုင်မှာ Maria Tommy ကြောင့်တတိချံတွေအပါဝင်မိဧက1000နီးပါးမိဒံတင်ခဲ့ရပါတယ်နေ့နဲ့ချီပြီးတော့စိုက်ပျိုးထားတဲ့တည်တည်ချံတွေနိုင်ပိုင်းအတွင်မိလောင်ပျက်စီးသွားတာကိုမျက်မြင်ကြုံခဲ့ရသူထောပတ်တီနယ်လျှောက်တီချံအလုသမားခေါင်းဆောင် AJ Calderon AP သတင်းဌာနကိုပြောခဲ့ပါတယ်မိတော့တွေတောင်ချေတက်အပြေးဆက်ယုံကနေပြီးတော့ပောက်ကွဲလွင့်ဆင်လာတာကိုစပြီးတော့တွေ့ခဲ့ရလို့လည်းတည်တည်ချံပိုင်ရှင် John Crater ကပြောပါတယ် Maria Tommy ကကြာတာပြီးနေက Los Angeles မြို့အနောက်မြောက်ဖက်တောင်ထိပ်တနေရာကစခဲ့တာဖြစ်ပြီးတော့ဒါအပြေးလိုင်းတွေကနေစပြီးတော့လောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းမီးမလောင်ရင်15မိနစ်လောက်ကပင်ကျက်စစ်တားလိုင်းတွေကိုပြန်လည်ပြင်ဆင်ပေးထားတယ်လို့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းအခြေစိုက် Edison ကျက်စစ်တားပေးကုမ္ပဏီကပြောပါတယ
်
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမြသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေကိုဆက်ပြီးတော့နားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ကြားနျူကလ িয়ার ဆွေးနွေးပွဲတွေပိုးပြီးတော့ပျော့ပျော့ပြောင်ပြောင်ဖြစ်လာအောင်ပြောင်းလဲပေးဖို့ဒီနှစ်ကုန်အထိအမေရိကန်ကိုအချိန်ပေးထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကဧပြီလထဲမှာပြောခဲ့ပါတယ်အဲ့ဒီအချိန်ကစပြီးမြောက်ကိုရီးယားခေါင်းဆောင်ရဲ့ပြောကြားချက်ကိုသတိပေးတဲ့အနေနဲ့ကြာသာပတေးနေ့ကအပါအဝင်စုစုပေါင်း12ကြိမ်ဒုံးကျည်ပြစ်လွတ်ခဲ့ပြီးပါပြီဒါပေမဲ့အမေရိကန်ဘက်ကသူ့ရည်တည်ချက်ကိုပြောင်းလဲမဲ့အရေးအယံဘာမှမတွေ့ရသေးတဲ့အတွက်ဒါဟာအခြေအနေတွေပိုးပြီးတော့မရေမယာဖြစ်လာစေမယ့်အကြောင်းသဘောဆောင်နေတယ်လို့တောင်ကိုရီးယားနိုင်ငံဆိုမျိုးကနေ VOA သတင်းတာဝီလျံဂဲလိုကသတင်းပေးပို့ပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
ခုချိန်ကတော့ဘာဖြစ်လာနိုင်လဲဆိုတာကိုပြန်ပြီးသုံးသပ်ရမယ်အချိန်ပါ။မြောက်ကိုရီးယားဟာအောက်တိုဘာနဲ့စက်တင်ဘာလတွေတုန်းကလို့ပဲချက်တပရင်းနေမှာနောက်ကဒုံးကျည်နှလုံးကိုစမ်းသပ်ပစ်လုပ်ခဲ့ပါတယ်။ဒါဟာနျူကလ িয়ার ဆွေးနွေးပွဲတွေမှာအမေရိကန်ဘက်ကပိုးပြီးလက်ရောမှုတွေကိုဒီနှစ်မကုန်ခင်မှာပြဖို့မြောက်ကိုရီးယားရဲ့သတ်မှတ်ချက်အတွက်ကင်ချွန်အွန်ကအလေးနဲ့ထားနေတယ်ဆိုတာကိုပြနေတာပါ။မြောက်ကိုရီးယားဘက်ကထုတ်ပြန်တဲ့အကြေညာချက်တွေအရကိုရီးယားကျောင်းဆွဲဒေတာအတွက်စိတ်မအေးပဲဖြစ်နေသူကဆိုမျိုးကျုံနမ်းတက်ကတူကပေါမောက်ခလီပြုံချူဖြစ်ပါတယ်
။ Nennen Sangbange jeneun eumchungnam pyeonaga.
Jamene ma pyeonglaemu ji aji je phit lamae lu jeneun yongji bare. Ailu phit lamae ko aku jeneun saip bu ni de. Pyeo ya yin no di pyeongle ga po so la bu be mya ni lu ba.
Ni konggan ni le le myeok kuria bak ga tadi pe che twe ga po bi che long la le le phit la bare. Pi ka den la ron ga kin ha myeok kuria ye a myin song taw mo ko myin ne tet khe bi. Da ha ka ba ji အော်တုံ့လှုပ်ရမယ်ဆစ်ဆင်ရေးကြီးလုတ်တော့မယ်ဆိုတာကိုပြနေတယ်လို့အစိုးရမီဒီယာကဖော်ပြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကင်နဲ့ဆက်ဆံရေးကောင်းတာကိုအခွင့်ကောင်းယူပြီးနှောင့်နှေးတဲ့နီလန်းမျိုးကိုမသုံးသင့်တယ်လို့ဒ
ဒီနှစ်ကောင်တတ်မှတ်ရဲ့ပေးထားတာကိုမသိကြအောင်စောင်းနေမယ်ဆိုရင်တော့တိတ်ကိုမှားနိုင်မယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသတိပေးခဲ့တာပါမြောက်ကိုရီးအရေးလေ့လာသူပေါမောက်ခမွန်ချင်းရန်ကလည်းဟိုရွတ်မှတ်ကကြီးဟိုဤမိဘကိုရှင်ပုတ်ချင်တဲ့အရေးဒီလိုခေါင်းဆောင်နှစ်ဦးတွေ့ဆုံမှုတတရားအကျင့်ဆိုတာမရှိရင်ဖြစ်စေအနည်းဆုံးခိုင်မာတဲ့ရလဖွဲ့မလာဘူးဆိုရင်ဖြစ်စေ
ြန်ပြီးမဆဘူးလို့အားမမခံနိုင်ကြောင်းမကြသေးခင်သတင်းပတ်တွေထဲမှာပဲသတိပေးခဲ့တာပါဒါပေမဲ့သမ္မတထရမ့်ကတော့သူ့ရဲ့သမ္မတရာထူးတက်ပါချင်းချောက်မှုရှိနေတဲ့သူ့ပေါ်မှာတရားစွဲဆိုရေးစုံစမ်းမှုတွေနဲ့လုံလောက်နေရတာဖြစ်ပြီးမြောက်ကိုရီးယားရဲ့သတ်မှတ်ရေးနဲ့ပတ်သက်ပြီးတုံ့ပြန်ဖို့ဘာအရေးရောမှမပြခဲ့ပါဘူးဒါအပြင်သမ္မတထရမ့်ကအခုသတင်းပတ်တွေအတွင်းမြောက်ကိုရီးယားဆိုတဲ့နာမည်ကိုတော့သိပြီးထုတ်မပြောသလောက်ပါပဲဒါကြောင့်သမ္မတထရမ့်အာယုံဆိုင်လာအောင်မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကပိုးပီးချီးမတဲ့ခြိလှမ်းတွေလှမ်းဖို့လှုပ်လာတော့မလားဆိုတာကမေးခွန်းထုတ်เสียဖြစ်လာနေပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်သတင်းသမားတွေအပေါ်မှာစန့်ကျင်တဲ့ရာဇဝတ်မှုတွေကနေပြစ်ဒဏ်ကွင်းကင်းလွတ်ခွင့်ရနေတာတွေအဆုံးသက်ရေးဆိုင်ရာနိုင်ငံတကာနေ့မှာသတင်းသမားတွေကိုပို့ပြီးတော့အကာအကွယ်ပေးကြဖို့လူခွင့်ရေးအကာအကွယ်ပေးသူတွေနဲ့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာကကုလသမဂ္ဂရဲ့ဥရောပဌာနချုပ်ကနေလစ်ဆာလိုင်းကဖီအိုရဲ့အတွက်သတင်းပေးပို့ပါတယ်မတ်သိန်ကြီးထိုက်ကပြောပြပေးပါပါရှင်
ဆိုဒီသတင်းသမားဂျမဲကာရှိုဂျီကိုပြီးခဲ့တဲ့နှစ်အတွင်းတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆိုဒီကောင်စစ်ဝင်ယုံတဲ့မှာထိတ်လန့်တုံ့လုပ်ဖွယ်တပ်ဖြတ်ခဲမှုဟာဆိုရင်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့ခိုင်မာတဲ့ဖြစ်ရပ်တစ်ခုပါသူကိုတပ်ဖြတ်ဖို့ညွှန်ကြားခဲ့တယ်လို့ဆွတ်ဆွဲခံရတဲ့ဆိုဒီအင်ရှေမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့သူကိုလုံးကြံတပ်ဖြတ်ခဲ့ကြတဲ့ဆိုဒီတွေဟာလည်းကျူးလွန်မှုအတွက်ပြစ်ဒဏ်ကြခံခဲ့ရတာမရှိပါဘူးသတင်းသမားတွေကိုတပ်ဖြတ်ခဲ့ကြတဲ့တခြားသူတချို့လည်းအပြစ်ပေးမခံခဲ့ကြရပါဘူးသတင်းသမားတွေအပေါ်ပြစ်ဒဏ်ကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရနေတဲ့အခြေအနေအဆုံးသတ်ရေးနိုင်ငံတကာနဲ့အတွေ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောတဲ့သတင်းစကားထဲမှာတော့ဒီနှစ်ပိုင်းနေအတွင်းသတင်းသမားတွေနဲ့မီဒီယာသမားတွေရဲ့ရုပ်ပိုင်းဆိုင်ရာဘေးကင်းလုံခြုံမှုအပေါ်တိုက်ခိုက်မှုပမာဏနဲ့အချိန်ရီတိုးလာတဲ့အပေါ်မှာအံ့ဩတုန်လှုပ်ရတယ်လို့ပြောဆိုသွားပါတယ်။သတင်းသမားတွေကိုအထူးအယောင်သတင်းတွေဖြန့်ချီသူတွေလို့တစိုက်ကန်နေတဲ့ကမ္ဘာခေါင်းဆောင်တွေဟာသတင်းထောက်တွေကိုအသက်အန္တရာယ်ရှိစေတယ်၊လွတ်လပ်စွာလှုပ်ရှားဆောင်ရွက်ခွင့်ကိုအန္တရာယ်ရှိစေတယ်ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်တာဖြစ်တယ်လို့ဂျီနီဗာကကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်ရေးနဲ့ပြင်ပဆက်ဆံရေးဆိုင်ရာအကြီးအကဲRahi Levranska BOE ကိုပြောပါတယ
် I think he said on many many occasions how it's important for all leaders to show
အတင်းလောက်ခွင့်နောက်လူမှုရေးမတူညီမှုတွေပေါ်ဒီကံမှုနဲ့တရင်သမားတွေရဲ့အလို့ပေါ်ခေါင်းဆောင်အားလုံးကလေးစားမှုပြသဖို့အရေးကြီးတယ်ဆိုတာအတွင်းမှုချုပ်အနေနဲ့အခါခွင့်တင်နိုင်အချင်းချင်းပြောခဲ့တယ်လို့ကျွန်တော်ထင်ပါတယ်လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်တဲ့မီဒီယာတွေကဒီမိုကရေစီရေးအတွက်အခရာကြပါတယ
်1993ခုနှစ်နောက်ပိုင်းတပ်ဖြတ်ခံရသူသတင်းသမား1360ရှိတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကပြောပါတယ်။ကမ္ဘာတစ်လောကကြီးနဲ့အတွင်းတပ်ဖြတ်ခံခဲ့ရသူသတင်းသမား65ယောက်ရှိတယ်လို့လည်းအစိုးရမဟုတ်တဲ့အဖွဲ့အစည်း Press Inland Campaign PEC ကထုတ်ပြန်ထားပါတယ်။ဒါ့အပြင်နိုင်ငံအတော်များများမှသတင်းထောက်တွေကိုဒီလက်ရောက်စော်ကားခံရမှုထိခိုက်ဒဏ်ရာရမှုတီပါစောကားခံရတာတွေဖမ်းဆီးချုပ်နှောက်ခံရမှုနဲ့သူတို့အလုပ်ကိုမလုပ်နိုင်အောင်ဟန်တာခံရမှုတွေနဲ့ပုံမှန်ကြုံတွေ့နေရတယ်လို့လဲ PEC အဖွဲ့ကပြောပါတယ်။သတင်းသမားတွေကိုအကာအကွယ်ပေးရတဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာကိုပိုပြီးကြီးကြီးရောက်ရောက်တိုက်ဖြတ်နိုင်မယ်။နိုင်ငံတကာသဘောတူညီချက်တစ်ခုပြဋ္ဌာန်းနိုင်ရေးကိုလဲ Press Emblem Campaign ကထောက်ခံထားပါတယ်။မက္ကဆီကိုနိုင်ငံမှာဒေသဆိုင်ရာအာဏာပိုင်တွေရဲ့အဂတိလိုက်စားမှုကြောင့်အလုံးနီးပါးပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့တိုင်းပြည်ဆိုပြီးလဲအဲ့ဒီအဖွဲ့ကထောက်ပြဝေဖန်ထားပါတယ်။အာဖဂန်နစ္စတန်၊ဆီးရီးယား၊ဆိုမာလီယာနဲ့အီရတ်လိုနိုင်ငံတွေမှာလဲလွတ်လပ်တဲ့တရားစီရင်ရေးမရှိတာကြောင့်သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုက အပြစ်ပေးအရေးယူနိုင်ခြင်းမရှိဘူးလို့လည်း PEC အဖွဲ့ကပြောပါတယ်။လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုရေးရန်တရားတွေကဒီပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားစီရင်နိုင်ရေးဆောင်ရွက်ဖို့လိုအပ်တယ်လို့လည်း PEC အဖွဲ့ကထောက်ပြထားပါတယ်ရှင်။
မတင်ကြီးတိုက်ပြောပြသွားတာပါရှင်အခုအာဆီယံနဲ့လူငယ်တွေရဲ့အနာဂတ်အားကစားကဏ္ဍဘက်ကိုလှည့်ပေးပါမယ်အာဆီယံဒေသကလူငယ်တွေရဲ့အနာဂတ်အတွက်အားကစားနည်းပညာကဏ္ဍမှာယင်းနှိမ့်နှံ့ကြဖို့ထိုင်းနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့နိုင်ငံအကြီးအကဲတွေကို FIFA ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်ရိုက်တာသတင်းကိုအခြေခံပြီးတော့ကိုညံဝင်းအောင်ကပြောပြထားပါတယ်ရှင်
အာဆီယံဒေသတွေဘောလုံးအားကစားနည်းပညာပိုင်းတိုးတက်လာအောင်ပူးပေါင်းဆောင်ရွက်မှုတိုးမြင့်သွားဖို့ဆိုပြီးအာဆီယံအတွင်းမှုချုပ်လင်ဂျော့ခွိုင်နဲ့ဖီဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂန်နီအီဖာတီနိုတို့နားလည်မှုသဘောတူစာချုပ် MOU ကိုလက်မှတ်ထိုးပြီးဖီဘာဥက္ကဋ္ဌကအာဆီယံခေါင်းဆောင်တွေကိုတီးခြားလက်ဆောင်ပေးခဲ့တာပါ။အာဆီယံနိုင်ငံတွေမှာအားကစားနဲ့ပတ်သက်လို့လူသားအရင်းမြစ်ကဏ္ဍမှာရင်းနှီးမြှုပ်နှံကြဖို့အီဖာတီနိုကတိုက်တွန်းလိုက်ပါတယ
်။ It is our duty and our task to come here to work together and to invest.
ဒီဒေသမှာလူတို့ကယင်းနှိမ့်ညွန့်မှုလို့ဖို့ကကျွန်တော်တို့တာဝန်ကျွန်တော်တို့အလုပ်ဖြစ်ပါတယ်။ဘောလုံးကဏ္ဍမှာယင်းနှိမ့်ညွန့်တာဟာကျွန်တော်တို့လူငယ်တွေရဲ့အနာဂတ်ပဲဖြစ်ပါတယ်။ဘောလုံးဆိုတာဘဝအတွက်တင်ယူစရာအကြောင်းကြီးတစ်ခုလည်းဖြစ်ပါတယ်။လူတွေချင်းချင်းလေးစားတက်လာအောင်အပေးယူမှတ်မြနဲ့အတင်းဖွဲ့စိတ်သက်ရှင်သန်နေအောင်အနိုင်အရှုံးဆိုတဲ့တံမိုးကိုလည်းနားလည်လာအောင်တင်ယူနိုင်တဲ့အားကစားနည်းဖြစ်တယ်ဆိုတာလူကြီးမင်းတို့အတွင်းမှုချုပ်ကလည်းပြောပါတယ်
။သဘောတူစာချုပ်ပါအချက်တွေနဲ့ပတ်သက်လို့အာဆီယံအတွင်းမှုချုပ်လင်ဂျော့ဟိုင်ပြောတာကတော့
The MOU put forwardfour area of collaboration which are promotion of sport
ဒီနားလည်မှုစာချုပ်တော် MOU မှာကဏ္ဍ၄ခုအတွက်သဘောတူခဲ့ပါတယ်အားကစားတည်တဲ့ခိုင်ပြေအောင်အားကစားကဏ္ဍအဆင့်ဖွံ့ဖြိုးတိုးတက်မှုရလာအောင် FIFA ဘောလုံးကျောင်းတွေတည်ထောင်သွားဖို့နဲ့ကျွမ်းကျင်တဲ့အားကစားသမားတွေပေါ်ထွက်လာဖို့အရည်အသွေးမြင့်တင်သွားဖို့ဖြစ်ပါတယ
်အာဆီယံခေါင်းဆောင်တွေဟာထိုင်းနိုင်ငံနွန်ထဘူရီဒေသမှာကျင်းပနေတဲ့35ကြိမ်မြောက်သုံးရက်ကြာအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်နေတာပါဒီကောင်းဆောင်တွေဟာနိုဝင်ဘာ၄ရက်နေ့ကျင်းပမဲ့အရှေ့အာရှထိပ်သီးအစည်းအဝေးပွဲကိုဆက်လက်တက်ရောက်မှာဖြစ်ပြီးတရုတ်အိန္ဒိယဂျပန်တောင်ကိုရီးယားဩစတြေးလျနယူးဇီလန်အမေရိကန်ရုရှားနိုင်ငံကကောင်းဆောင်တွေလည်းတက်ရောက်မှာဖြစ်ပါတယ်အဲ့ဒီထိပ်သီးအစည်းအဝေးပွဲမှာတော့နိုင်ငံတကာကုန်သွယ်ရေးကိစ္စကိုအဓိကဆွေးနွေးပွဲရှိပြီးတောင်တရုတ်ပင်လယ်ပြင်အရေးနဲ့မြန်မာနိုင်ငံကထွက်ပြေးသွားတဲ့ဒုက္ခသည်အရေးလိုကိစ္စတွေကိုလည်းဆွေးနွေးမဲ့အထက်ပါနိုင်တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။အခုကျမရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာနှစ်ခမ်းနဲ့အာကောင်ကွဲသူမိလောင်တန်ရာရထားသူတွေကိုခွဲစိတ်ကူတာပေးနေတဲ့ Operation Smile အဖွဲ့မှခွဲစိတ်ကူတာမှုခံယူဖို့စီရင်သွင်းထားတဲ့မြန်မာနိုင်ငံသားအယောက်190ရှိပါတယ်။အခုလာမယ့်နိုဝင်ဘာ3ရက်ကနေ8ရက်အထိမဲဆောက်ဆေးရုံကြီးမှာခွဲစိတ်ကူတာပေးတော့မှာဖြစ်ပါတယ်။ဒီခွဲစိတ်ကူတာမှုဟာအခမဲ့ဖြစ်တဲ့အပြင်လမ်းစရိတ်နဲ့နေထိုင်စားသောက်စရိတ်တွေကိုပါပေးတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့တစ်စင်နှစ်တိုင်းမှာမြန်မာနိုင်ငံသားတွေရွှေပြောင်းလို့သမားတွေဒုက္ခတဲ့စခန်းတွေကဒုက္ခတဲ့တွေကိုနိုဝင်ဘာလတိုင်းမှာခွဲစိတ်ကုသမှုပေးနေပါတယ်။မဲဆောက်ဆေးရုံကြီးမဲတော်ဆေးခန်းနဲ့ချိတ်ဆက်ပြီးကုသမှုပေးခဲ့ရမှာတော့ဒီနှစ်မှာတော့မဲတော်ဆေးခန်းကိုစည်ရင်းလာတွင်းတဲ့လူနာပေါင်း50နီးပါးရှိတယ်ဆိုပြီးမဲတော်ဆေးခန်းရဲ့လူနာလွှဲပြောင်းရေးတာဝန်ခံဆီယာမမေဆိုးကအခုလိုရှင်းပြပါတယ
်
ကြိမ်နဲ့ကြိမ်နဲ့ခွဲစက်ကူတာမှုလုပ်ရင်ခန္ဓာရဲ့မရှိမှဝဆိုးရင်သာကြောင့်နှစ်လိုက်ကလေးတွေကိုခွဲစက်ကူတာမှုတွေလုပ်ပြီးသွားတာပါတချို့ဆိုရင်၃နှစ်ဆက်တိုက်လာရပါတယ်လာတဲ့လူနာအများစုကတော့ကလေးလူနာတွေအများစုဖြစ်ပြီးမြန်မာပြည်ရဲ့နေရာအနှံ့ပြားကနေလာကြတာဖြစ်တယ်လို့လည်းဆီယမ်မမီဆိုကပြောပါတယ်တနင်္သာရီတိုင်းအေရဝတီတိုင်းရန်ကုန်တိုင်းမွန်ပြည်နယ် ကော့ဂရိတ်ဖန်အစားတဲ့နေရာတွေကနေမေတော်စည်းကမ်းမှာစီးရင်လာပေးသွင်းရတာရှိတယ်လို့လည်းဆိုပါတယ်အခမဲ့ခွဲစိတ်ကူတာမှုတွေပေးနေတဲ့ နောက်ခန်းခွဲအာခေါင်ခွဲမီးလောင်စားတဲ့လူနာတွေကိုခွဲစိတ်ကူတာမှုပေးနေတဲ့အော်ပရေးရှင်းစမိုင်းဖွဲ့ထံကိုမဲဆောက်မှာနိုဝင်ဘာလ၃ရက်နေ့ကနေ၈ရက်နေ့အတွင်းခွဲစိတ်ကူတာမှုခံယူဖို့အတွက်ဒီနေ့မှာစီရင်ပေးသွင်းထားတဲ့သူမြန်မာနိုင်ငံသား၁၈၀ရှိတယ်လို့လည်းအော်ပရေးရှင်းစမိုင်းဖွဲ့ကဆိုပါတယ်ဒီထဲမှာမီးလောင်ဒဏ်ရာတွေနဲ့မျက်နှာပေါ်မှာမွေးရပါအသားပိုတွေပါလာတဲ့လူနာများ
မအေးအေးမှာပြပြသွားတာပါရှင်နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19ကီလိုဟတ်12.5လိင်္ဂါ3ညလိုင်းဒိုမီတာ25ကီလိုဟတ်11.8ရှစ်ခွန်3ညလိုင်းဒိုမီတာ32ကီလိုဟတ်96.3ငါးနဲ့စနေတနင်္ဂနွေနေ့မှာလိုင်းလမီတာ190ကီလိုဟတ်15ခွန်9ရုပ်ကနေနားဆင်နိုင်ကြပါတယ်ဗီအိုရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်
ဒီမှာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်တာနက်ဆိုရင်ပူပန်မိတယ်လို့ကုလသမဂ္ဂတွင်ဦးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။ဒီမှာအစိုးရအနေနဲ့ဒီပရိပခါနဲ့ပတ်သက်လို့အရင်းခံကြောင်းတရားကိုကင်တွယ်ဖြေရှင်းဖို့နဲ့သူတို့တွေလုံလုံခြုံခ လိုက်အနေထိုင်ဆေးရမှုတွေရင်ဆိုင်နေရတဲ့နဲ့ပတ်သက်လို့အင်မတန်ပဲစိုးရိမ်မိပြီးပဋိပက္ခရဲ့ရင်းမြစ်ကိုမှစိုးရအနေနဲ့ဖြည့်ရှင်းဖို့တောင်းဆိုကြောင်းနိုင်ငံတကာစံနှုန်းစံထားရင်လည်းညီဒုက္ခသည်တွေအနေနဲ့လုံခြုံဘေးကင်းစွာဂုဏ်သိက္ခာရှိရှိနဲ့ကိုယ်စံနာနဲ့ကိုယ်နေရပြန်နိုင်ကြမဲ့ဝန်ကျင်တစ်ခုမြန်မာစိုးရအနေနဲ့ဖန်တီးပေးဖို့လိုတယ်လို့လည်းဒီနေ့ကျင်းပတဲ့ဒီအာဆီယံအရှိတောင်အခြားနိုင်ငံများထိပ်သီးအစည်းအဝေးတွင်မှကုလသမဂ္ဂတွင်မူချုပ်ကပြောဆိုသွားခဲ့ပါတယ်ဒီစည်းဝေးကိုတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်ရောက်နေပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတွေကြာရေးပိုင်နဲ့ညင်းပွားမှုရှိနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်စီးမြဲစည်းကမ်းမှုပေါင်းသတ်မှတ်ရေးအတွက်အရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိတယ်ဆိုပြီးတော့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံသူတွေနဲ့ရဲတပ်ဖွဲ့တို့မင်းကထိတ်တိုက်တွေ့ကြကြပြီးတော့အမာခံဆန္ဒပြတဲ့သူတွေကမြေအောင်ရထားပူဓာယုံနေစောက်အုံတွေကိုဖျက်ဆီးတာတွေလုပ်ခဲ့တဲ့အပြင်တရုတ်စိုးရပိုင်ရှင်းဝါသတင်းအေဂျင်စီယုံကိုလည်းတိုက်ခိုက်ခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုမိသက်ပိုက်တွေမြေယူဘုံတွေတုံနေနှင်းခဲ့ပြီးတော့ဆန္ဒပြတဲ့သူဒါစင်နဲ့ချီပြီးတော့လည်းဖမ်းဆီးခံခဲ့ရပါတယ်ဟောင်ကောင်မှာဆန္ဒပြပွဲတွေအခုဆိုရင်သတင်းပတ်22ပတ်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လုပ်ရမှုကမမြသစင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျမတို့အခုတန်လှနေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ည9နိုင်ကြရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington.